သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။သောရရှိမြခင် British အစိုးရကအင်္ဂလန်နိုင်ငံမှာချမှတ်ထားတဲ့ coronavirus တွေတင်းကျပ်မှုတွေအားလုံးကိုဖယ်ရှားဖို့ဆုံးဖြတ်ခဲ့ပါတယ်။ဝေဖန်သူများကဒါဟာသေစေနိုင်တဲ့ကူးစက်မှုလှိုင်းသစ်တစ်ခုကိုထုတ်လွှတ်စေလိမ့်မယ်လို့ခန့်မှန်းခဲ့တော်လဲအခုချိန်ထိအစိုးဆုံးကြောင်းရင်မှုများဟာအကောင့်ထဲမပေါ်လာခဲ့ပါဘူး။ကျွမ်းကျင်သူများကနေစဉ်ယောဂကူးစက်ဖြစ်ပွားမှုနှုန်းဘာကြောင့်ကျဆင်းနေတယ်ဆိုတာကိုကြီးရှုပြီးအံ့ဩနေကြပါတယ်။ဒီကိန်းကနန်းတွေကတကယ်အပြစ်မှန်ဖြစ်လာဖို့အတွက်အရန်ကောင်းနေလို့တချို့လူတွေကအံ့ဩနေကြပါတယ်။ပြစ်ဆိုအားရဲ့ကြီးမားတဲ့အရေးစွန်ပြီးကန့်သက်ချက်အလုံးနေပါကိုဖြေလျှော့ပေးခဲ့တာဟာရဲ့တပတ်နှစ်ပတ်ရှိနေပါပြီ။အဲ့ဒီအချိန်ကဗြိတိန်မှာကူးစက်မှုကတစ်နေ့ကိုအမှုပေါင်း 9,000 ကျော်ရှိခဲ့ပါတယ်။ပြစ်ဆိုအားကလူတို့ကိုကူးစက်မှုအသစ်တစ်နေ့ကို3,000လောက်ရှိဖို့မျှော်လင့်ထားကြဖို့တတိပေးခဲ့ပါတယ်။အဲ့ဒီလိုမြင့်တက်သွားမဲ့အစားကူးစက်မှုအသစ်တွေကတိတိသာသာကြဆင်းသွားနေပါတယ်ကြီးမားတဲ့မိကုံကတော့ဘာကြောင့်လဲဆိုတာပဲဖြစ်ပါတယ်ပေါမောက်ခမာတင်မက်ကီးဟာလန်ဒန်မြို့ရှိလူမှုကျန်းမာရေးတန်ရှင်ရေးနဲ့အပူပိုင်းဒေသစေးတက်ကသူကဖြစ်ပါတယ
် I wish I knew it really is a bit of a mystery because the fall is much greater than I think almost anybody expects
ဘာကြောင့်လဲဆိုတာကျွန်တော်သိလို့ပါတယ်ဒါကတကယ်ကိုပဟေထိဆာမာတယ်ဘာလို့လဲဆိုတော့ဒီလိုကြဆင်းသွားတာကမြည်သူမဆိုးခံမှန်းထားတာထက်ပိုများနေပြီးအရင်ကကျွန်တော်တို့တွေးခဲ့တဲ့ကြဆင်းသွားတာထက်အများကြီးပိုနေတယ်ဆိုတာကတော့သိကြနေပါတယ်။ချန်ခဲ့တဲ့24နှစ်အတွင်းမှာကိုဗစ်ကူးစက်မှုအသစ်ဟာ2,200အောက်မှာရှိနေပြီးရခိုင်အပတ်ကဒီလိုနေမျိုးမှာ2,500နီးပါးရှိခဲ့ပါတယ်။British အရွယ်ရောက်ပြီးသူ82ရာခိုင်နှုန်းဟာယခုအခါမှာကာကွယ်ဆေးအပြည့်အဝထိုးပြီးကြပြီးလူဦးရေ6သန်းနီးပါးမှာဒီရောဂါရှိနေတဲ့အတွက် Andrew Davidson လို့ကျွမ်းကျင်တဲ့ virus ပညာရှင်တွေက UK ဟာလူအုပ်လိုက်ခုခံအား herd immunity ကိုရောက်ဖို့နှိစက်နေပြီလားလို့တွေးခေါ်နေကြပါတယ
် When the pandemic started, yet people were saying a figure around 70-75% and the vaccinations were sort of nearing that and plus naturally people who are naturally infected so potentially but as we get
very ကယောဂါစတင်ချိန်ကလူတွေဟာ90ကနေ95ရာခိုင်နှုန်းလောက်ရှိနေပြီးကာကွယ်ဆေးထိုးတာကလည်းအဲ့ဒါမျိုးလိုနှိစက်လာနေပြီးဒါအပြင်သာမန်ကူးစက်ခံရသူများကလည်းဒါမျိုးအလားအလာရှိနေပါတယ်ဒါပေမဲ့ကျွန်တော်တို့အတိုင်းဝိုင်းမှာပိုပြန့်လွယ်နိုင်တဲ့မျိုးကွဲတွေရှိလာတာနဲ့အမျှဒီကိန်းကနန်းတွေကဆက်လက်မြင့်တက်လာနိုင်ပါတယ်။နောက် theory တစ်ခုကတော့ဥရောပဘုံလုံးပြိုင်ပွဲတွေပြီးဆုံးတာကအခန်းကဏ္ဍတစ်ခုကနေပါနိုင်ပြီးပရိသတ်အတော်များများကသူတို့မိတ်ဆွေတွေနဲ့ဒီပြိုင်ပွဲတွေကိုအိမ်ထဲမှာဖြစ်စေ pub တို့တွင်ရှိရှိနေတာကြောင့်ဖြစ်ပါတယ်။ပမောက္ခ Roland Caio ဟာ Enderbury တက္ကသိုလ်မှာကူးစက်ရောဂါပြန့်ပွားခြင်းနဲ့ကာကွယ်မှုဆိုင်ရာပညာရပ်ကိုသင်ကြားပေးသူဖြစ်ပါတယ်.
There are certainly indications from Scotland where if you remember Scotland left the tournament significantly earlier than England that a decline did occur along those lines with increased cases over a short period of time in younger adult males which is consistent with the idea that there might be events so not just the tournament itself but things like greater frequency of meetings
Scotland မှာတည်ကြတဲ့ညွန်ပြချက်တွေရှိပြီးသင်မှတ်မိခဲ့ရင်အဲ့ဒီမှာစကော့တလန်ဟာအင်္ဂလန်ထက်သီးသီးသာသာစိုးစည်းစွာပြိုင်ပွဲကနေထွက်ခွာသွားပါတယ်ဒီကြဆင်းမှုကအဲ့ဒီမြင်းများတစ်လျှောက်မှာဖြစ်ပေါ်ခဲ့ပြီးငယ်ရွယ်သောအမျိုးသားများမှာအချိန်တိုတိုအတွင်းဖြစ်ပွားမှုကများလာပါတယ်ဒီဖြစ်ပျက်များကပြိုင်ပွဲစဉ်များရှိနေတာနဲ့ကိုက်ညီနေပါတယ်ဒါကြောင့်ပြိုင်ပွဲတွေတင်မကပဲတွေးဆမှုအချိန်နှုန်းများစွာတွေလို့အရာတွေစသဖြင့်ကပြိုင်ပွဲတွေရလတ်ကြောင့်ဖြစ်ပွားတာဖြစ်နိုင်ပါတယ်။ဒါကဒစိတ်ဒသေသရှင်းပြမှုဖြစ်နိုင်ပါတယ်။နေ့စဉ်အမှုတွဲဂိမ်းကနန်းတွေကဘလောက်ထိကျလဲဆိုတာနဲ့ပတ်သက်လို့မေးခွန်းများထုတ်နေပါတယ်။ကျောင်းပိတ်ရဲ့ကြောင့်စမ်းစစ်တာတွေအနည်းငယ်ကျဆင်းနေပါတယ်။ ပုံမှန်အားဖြင့်ကျောင်းသားများဟာအပတ်စဉ်ဘေးထွက်စစ်ဆေးမှုနှစ်ကြိမ်ပြုလုပ်ရပါတယ်ဒေါက်တာအန်ဒရူးဒေးဗစ်ဆန်ပြောတာကတော့တချို့လူတွေကစမ်းစစ်တာကိုရှောင်ရှားနေတာကသူတို့စီစဉ်ထားတဲ့အားလိုက်ရဲ့ခရီးမသွားခင် positive အဖြစ်ထွက်လာမှာကိုကြောက်ရွံ့တဲ့အတွက်ရှောင်ရှားနေတာဖြစ်နိုင်တယ်လို့ပြောဆိုပါတယ
် We also have the problem here with the NHS app thatPeople are being told to stay home because they've been in contact potentially with someone with SARS-CoV-2 infection.
ကျွန်တော်တို့မှာ NHS app နဲ့ပတ်သက်လို့ပြဿနာရှိနေပါတယ်။လူတွေကို SARS-CoV-2 ရောဂါပိုရှိသူတူနဲ့နှိမ့်ဆက်မှုရှိလို့အိမ်မှာနေကြဖို့ပြောဆိုခံရမှာကိုစိုးရိမ်တဲ့အတွက်လူတွေကဒီ app ကိုပိတ်ထားတယ်လို့ကျွန်တော်ထင်ပါတယ်။တစ်ချိန်တည်းမှာပဲစမ်းသပ်မှုအရေအတွက်ကအနေငယ်ချဆင်းခဲ့သလို positive စမ်းသပ်မှုရာဂိုင်းနှုန်းရောပါတပတ်ကျော်လောက်က17ရာဂိုင်းနှုန်းကနေအခုအခါမှာ9ရာဂိုင်းနှုန်းအောက်မှာပါ UK အစိုးရကအခုထိအောင်ပွဲမကျင်းပသေးပါဘူးအမှုကိစ္စတွေထပ်မံမြင့်တက်လာနိုင်တာကိုမျှော်လင့်ထားပြီးဒါက exit wave ကိုအထွက်လှိုင်းရဲ့တစိ့တစ်ပိုင်းဖြစ်နိုင်ပါတယ်ဒါပေမဲ့ Britain ဝန်ကြီးချုပ် Boris Johnson ကသတိကြီးစွာနဲ့ယုံကြည်စိတ်ချနေပါတယ
် The UK economy and society is just about the most open in Europe and you'll have seen the figures from the IMF about growth in the UK the bounce back that you'll see
UK စီးပွားရေးနဲ့လူအဖွဲ့အစည်းဟာဥရောပမှာအပွင့်လင်းဆုံးဖြစ်ပါတယ် UK ရဲ့ကြီးထွားမှုနဲ့ပတ်သက်လို့ IMF ကကိန်းဂဏန်းတွေကိုသင်မြင်နေရပါတယ်တင်မြင်ရတာက UK ရဲ့စီးပွားရေးပြန်ဥမော့လာတာကိုပါဒါကကာဝယ်ဆေးဖြန့်ချီတာကိုဖွင့်လှစ်လိုက်တာနဲ့ဓာတ်ရိုက်သက်ဆိုင်နေပါတယ်လူတသိန်း3000နီးပါအသက်သေဆုံးပြီးနောက်ဗြိတိန်ဟာဒီကတ်ရောဂါရဲ့အဆိုးအဝါဆုံးကိုအခုအဆုံးမှာကျော်လွန်သွားပြီလို့ထင်နေရပါတယ်သောရရှင်မြခင် SBS သတင်းဌာနကဘန်လူးဝစ်ကလန်ဒန်ကနေပေးပို့ထားတဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါ रे ခင်ဗျာ
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှာနှာစင်နိုင်ပါ रे နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါ रे Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါ रे SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါ रे ရှင်
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ